ိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတရားကျော်နဲ့မြေသူမြေဝါဖြစ်ကြောင်းတသက်ခံကတ်ထုတ်ပေးနေတဲ့တာဝန်ရှိသူတွေကြားမှာအခြေအနေတင်မာနေပါတယ်။မဟာချိုင်ဒေသအပါအဝင်မြန်မာအလုပ်သမားအများစုရှိရာစင်တာ6ခုမှာဒီကတ်တွေထုတ်ပေးနေတာမှာပွဲစားတွေအခကျင်းွေပေးသူတွေကိုဥစားပေးနေတယ်ဆိုတဲ့အပေါ်မှာအခုလိုအခြေအနေတင်မာနေတာဖြစ်တဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလူသမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ပြားရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်း CI ကတ်ကိုမြန်မာလူသမားအများစုရှိရာစင်တာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကလုပ်ဆောင်ပေးနေတာပါ။တနင်္လာနေ့မှာတော့မဟာချိုင်စင်တာ18မှာမနေ့အစောကြီးကတန်းစီစောင့်နေတဲ့လူတရာကျော်က CI စာအုပ်လုပ်ခွင့်မရတာကြောင့်တင်းမာမှုတွေဖြစ်ခဲ့ရတယ်လို့လည်းအလုပ်သမားတူဦးကပြောပြပါဗျ။
မနေ့ကလေးကကျွန်တော်တို့လာတယ်မနေ့၆နာရီကလေးကလာတယ်ဝင်ခွင့်မရှိဘူးတကားကိုတော့လိုက်ခတ်ထားတယ်။အပြင်ပွဲစားနဲ့တရားကို600ပေးတဲ့လူကပဲတို့ကတော့ပွင့်ပြီးရုံးလေးကိုခေါ်ဝင်ပြီးတော့စာအုပ်ထုတ်ယူလို့ရတယ်။တရားမှဝင်ခွင့်မရှိဘူးအပြင်မှာစောင့်နေရတယ်မနေ့၆နာရီကနေညနေအထိပါပဲခင်ဗျ။600ပေးတဲ့လူကပဲတို့တော့ပွင့်ပြီးဝင်လို့ရတယ်။ကျွန်တော်တို့ကိုယ်ပါတာကိုလာတဲ့လူပေါ့ချလည်းမဆယ်ပဲဤတဲ့ဘက်မှာပေးရတဲ့ပစရှိရသားနဲ့ဝင်ခွင့်မရှိပါဘူးခင်ဗျ။ကျွန်တော်ကဒီနံပါတ်1နေရာမှာရလာတယ်။နံပါတ်1နေရာမှာဒီလိုဖြစ်တဲ့အခါကျတော့ကျွန်တော်တို့နံပါတ်2နေရာကိုသွားကြည့်တယ်။အချင်းနေသွားစုံစမ်းကြည့်တာပေါ့။ကိုယ့်ဘက်မှာလည်းဒီလိုပါပဲလားလို့စံပေးရမှဝင်လို့ရတယ်တူတူပါပဲ
။ဒီလိုပြဿနာတွေတက်နေတဲ့အတွက်အလုပ်သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကစင်တာကတာဝန်ရှိသူတွေနဲ့အလုပ်သမားတွေကြားတွားရောက်ညှိနှိုင်းမှုတွေလုပ်ပေးနေရကြောင်း AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်။
ပြောမစနော်ပွဲသားစနစ်ပဲအပွဲသားနဲ့လာလူချင်းဝင်ရမယ်ပတ်စံချောင်းအောင်ပေးတဲ့လူချင်းဝင်ရမယ်ပတ်စံမပေးတဲ့လူကိုကနဲ့ကိုလာတဲ့လူမပေးဝင်ဘူးအဲ့တဘောပဲမှာကိုနိုင်စင်တိုင်းမှာလာတဲ့လူဝင်သွားတယ်အမရာသူကနဲ့သူပွဲသားကောင်းဆောင်ပြီးတော့အဲ့ကိုကတယောက်ချင်းတယောက်ချင်းလာတန်းစီနေတဲ့လူတွေပေးပဲဘယ်လိုမှမထုတ်တာအခုလုံမတရားကျော်လောက်ပြီလုံအောင်တည်ဆောင်အဲ့လုံမကြီးကပြန်မနှပြန်စော်ပြီးပေးဝင်မလားဒါမျိုးကျွန်တော်တို့ကအခုဒီနေ့တောင်းဆိုနေတယ
်ထိုင်းနိုင်ငံဘန်ကောက်ရဲ့မြန်မာတန်ယုံကအလုသမားတန်ရာရှိဦးမိုးအောင်ခိုင်ကတော့စင်တာတွေရှိတဲ့နေရာမှာပွဲစားတွေကအခကျင်းွေယူပြီးလှုပ်ဆောင်ပေးနေတာတွေကိုခွင့်ပြုမထားတဲ့အကြောင်းဒီကနေ့ထိုင်းအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲမှာလည်းပွဲစားတွေဝင်ရောက်ဆက်ဖက်တာမျိုးတွေလုပ်ခဲ့ရင်အရေးယူဆောင်ရွက်ပေးဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ
်အဲ့တော့ပွဲစားတွေယူပြီးလှုပ်နေတဲ့အခါကြားတော့ဗျအဲ့တော့စကန်တောင်းတာတွေပေါ့နော်စကန်တောင်းတာတွေတော့ကျွန်တော်တို့ပြောထားတယ်ခဏကောင်လေခုတက်နိုင်ဆုံးကျွန်တော်တို့အတက်တော်ဆုံးကလုပ်ပြီးနေတာပွဲစားတွေကလုပ်နေတဲ့အခါကြီးစစ်နေတော့ကျွန်တော်လည်းကျွန်တော်အိုင်းပေါ်တော့အိုင်းဒီလိုတို့ဘာလို့တော်မို့လို့အဖွဲ့ဆုံးမှနိုင်ငံရေးကဘုံတို့အပါနဲ့တည်းကျွန်တော်အစည်းအလုံးနဲ့တည်းအားရရဆိုကျွန်တော်တို့သင်ကြားတာပြီးတို့လို့လေနိုင်ငံပေါင်းပြီးတော့မှာလေမပေါ်တော့လေမတရားကြီးတော်လို့ဘာလို့ချစ်လို့ရှိရင်လည်းချိန်ကြီးပေါ်တော့ကျွန်တော်တို့အရေးကြီးဖို့အားဒီဒီပါပြောထားပ
ါလို့သမားတွေအနေနဲ့တက်ဆိုင်ရာနယ်မြေတွေမှာနယ်မြေဖြတ်သန်းဖို့အတွက်ခွင့်ပြုစာတွေတောင်းဖို့အတွက်မသိနားမလည်တဲ့အတွက်ဖမ်းဆီးခံနေရတာတွေရှိနေတာပါဒီအတွက်မြန်မာတန်ယုံဘက်ကထိုင်းဆိုရကိုဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုဆွေးနွေးကြရမှာတော့ပြန်ကက်လုံးမဲ့အလို့သမားတိုင်းဟာနေမြေတွေကိုကြော်ပြီးသွားလာတဲ့အခါမှာသက်ဆိုင်ရာရုံးတွေကနေခွင့်ပြုစာကိုတောင်းခံဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့အသိပေးချက်တွေကိုထိုင်းနိုင်ငံဘက်ကထုတ်ပြန်ထားတယ်လို့ပြောပါတယ်ဒီအတွက်အလို့သမားတိုင်းဟာနေမြေကြော်တဲ့ခွင့်ပြုစာကိုတောင်းခံမှာဖြစ်တယ်လို့ဆိုပါတယ်ပြန်ကက်ကိုတော့ထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့စင်တာ6ခုမှဆောင်ရွက်နေရတာမို့စင်တာတစ်ခုမှတနေ့ကိုအနည်းဆုံးလူဦးရေ300လောက်ကိုသာစတင်လှုပ်ဆောင်ပေးနိုင်ဖို့အတွက်သာရည်ရွယ်ထားတယ်လို့လည်းမြန်မာအလို့သမားတန်ရာရှိကပြောဆိုခဲ့ပါတယ်ရှင်